ခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့ဆန္ဒပြပွဲမှာထိတဲ့ပြပကတ်တွေမဖြစ်အောင်ဘလို့ရှောင်နိုင်မလဲဆိုတော့ဆွေးနွေးတော့မှာပါမြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတဲ့ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံကြရထိရနေနာကြရတဲ့ဖြစ်တွေနဲ့လည်းကျင်းဝါးလေးရှိပါတယ်ဒီနေရာမှာငင်းချဲတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနေနေတယ်ဆိုပြီးအာဏာပိုင်တွေအပေါ်ဖြစ်တင်တာမျိုးရှိတယ်လို့ဆန္ဒပြသူတွေဘက်ကစီကံချိုးဖောက်တယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကိုရှောင်ရှားဖို့ဘယ်လိုလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးတော့မှာပါဒီဥပဒေရှုတော့ဒီလူမှုရေးရှုတော့နေရာနဲ့ကျွန်တော်တို့ဆွေးနွေးနိုင်မှုအတွက်ပင်တိုင်ဆွေးနွေးဖို့ပုံကနူဖိတ်ကြားထားပါတယ်သူကတော့လူခွင့်ရေးရှင်းနေပြီဖြစ်တဲ့ဦးသိန်းတန်းကနောက်သူကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်လှုပ်ရှားနေတဲ့အတန်းအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကဖြစ်ပါတယ်ကျွန်တော်ပင်တိုင်ဆွေးနွေးမဲ့ပုံကနှစ်ဦးစုံလဲအခုလေတိုင်းမှာရောက်နေကြပါပြီဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီထိတ်တဲ့ရင်ဆိုင်ပြဿနာဖြစ်နေရတဲ့ဒီအကြောင်းရင်းကတချို့ကိုပင်တိုင်ဆွေးနွေးမဲ့ပုံကိုအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ဆိုတော့ဟိုကိုဆောင်ကအရင်ဆွေးနွေးပြပါလားခင်ဗျဘလို့အကြောင်းရင်းကတွေကအခုလိုမျိုးပေါ့လေမကြာခဏရုံရင်းဆန်ခတ်အခြေအနေမျိုးအဒီပြောလို့အခြေအနေမျိုးတွေဖြစ်လက်ရှိတယ်လေခင်ဗျ
အဓိကတော့ကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာညှိနှိုင်းတိုင်ပင်မှုတွေကိုဒီအစိုးရဘက်ကဆောင်ရွက်တာမျိုးအားနေတဲ့အခါမှာဒီဆန္ဒဒီတက်ကြွလှုပ်ရှားတွေဆန္ဒအထူးသဖြင့်တော့ဒီအောင်တပြည်ပြည်နယ်ကြီးဆက်ယုံပေါ့နော်အဲ့ဒီဘက်မှာအဲ့ဒီကိစ္စတွေဒီအဲ့ဒီကြေးရော်မှာရှိတဲ့ပြည်သူလူထုကဒီအခုမှစဖြစ်တာမဟုတ်ဒီကိစ္စကလွန်ခဲ့တဲ့2018ခုနှစ်ကနေသူရဲ့ကန့်ကွက်မှုတွေတက်တိုက်ရှိခဲ့တယ်ဆိုတော့အဲ့လိုကန့်ကွက်သုံးကလည်းပြီးအဲ့2018အဲတုံးနေရလေဒီဆိုတော့အဲ့ဒီဒါကန်ဆက်ရှိဦးကိုဒီတရားစွဲထားရှိရအဲ့ဒီက၄ရောက်လောက်ဆိုရင်၃ရက်နဲ့ထောင်းလုံးကြခဲ့တာရှိရအောင်ကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒီကနေ့ကမပြည်လေတဲ့ကိစ္စကိုဒီအစိုးရဘက်အထူးကနေဒီဒါဒီကိစ္စဆိုရင်မန်နေတန်းဒီတာစီရနဲ့တရားသက်ဆိုင်ရေးလိမ့်မယ်လို့ထင်တယ်အစိုးရဘက်ကဤနိုင်ရှင်ရှင်မှုတွေလုံးဝရှိခဲ့တာကျွန်တော်တို့မတွေ့ခဲ့ဘူးဆိုတော့ဒါကဒီအစိုးရဘက်ကပြက်ကွက်မှုပေါ့ဆိုတော့အဲ့ဒီအစိုးရရဲ့လူရှိမှုတွေအပေါ်မှာဒီဒီဆိုတာပြောတဲ့ဒီဒါကန်တောင်လူလေဓမ္မတွေဆိုတာရွာသားတွေဟာလုံးဝကျင့်နေမှုမရှိဘူးသူတို့ကိုယ်တိုင်လေအဲ့ဒီ2018လောက်ကနေအရင်ကရှင်ရှင်ပွဲတွေအပေါ်မှာလည်းတက်လို့တို့တော်လည်းပဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီလက်ဖက်ဖွဲ့စည်းတွေနည်းနည်းဒီအပေးဝန်းရံမှုတွေနေခဲ့တာတော့ရှိတာပေါ့ဆိုတော့သူတို့လည်းပဲအဲဆိုတော့ပြောချင်တာကဒီအစိုးရဘက်ကနေပြီးတော့သူတို့နဲ့တိုင်ပင်ရှင်ရှင်မှုတွေသူတို့ရဲ့အတန်ကိုနားထောင်မှုတွေမရှိတဲ့အပြင်ကိုသူတို့ကတော့မှဒီမန်နေတန်းဒေတာရေးဝန်ကြီးချုပ်ကဘယ်လိုပြောခဲ့လဲဆိုတော့ဒါလူငယ်စုတွေရဲ့အတန်ဆိုတာမျိုးဒါမနစ်ကလေးရဲ့ပြည်တင်တာတွေပြောခဲ့တာမျိုးရှိတယ်ပေါ့ဆိုတော့ဒါကတော့ဒီနေ့ဒီကိစ္စတွေအကုန်လုံးဟာဒီအစိုးရရဲ့ဒီဆိုတာရှင်ရှင်မှုတွေအားနည်းတဲ့တောင်ဖြစ်တယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဟိုတခုရှိတာကျွန်တော်ဒီနောက်ဆုံးဖြစ်ရကိုကြည့်မယ်ဆိုရင်ပေါ့လေဒီဆန္ဒပြတဲ့သူတွေဘက်ကဒီကုမ္ပဏီပိုင်ပစ္စည်းတွေကားတွေကိုဖျက်တာစီးတာရှိရဆိုပြီးကြားတာမျိုးလည်းရှိပါဆိုတော့ဟိုတခါတည်းကမှဒီဆန္ဒပြသူတွေဘက်ကရောဟိုထိတ်တဲတိုးမဲ့အခြေအနေမျိုးတွေကိုဖန်တီးလို့ဖြစ်သွားတာမျိုးတွေရောမရှိဘူးလားကိုဆောင်က
ကျွန်တော်တင်နေပြသူတို့မှရွေးချယ်ကြမရှိဘူးသူတို့ဟာဒီအစိုးရကိုလည်းအချင်းချင်းပြောတာတနည်းတော်လို့ကြည်ပြောလာခဲ့ပြီလူတွေလည်းထောင်တာထောင်နေတန်းနေကြနေပြီဆိုတော့သူကသူ့ရဲ့မိယာတွေကိုမရှိကျင်ဆန္ဒပြကုမ္ပဏီကလည်းစာတုပ္ပါပတိတချို့တွေဖောက်ပြထားတာရှိတယ်။ဥမာလမ်းတွေကိုပြင်ပေးမယ်လို့ပြောပြီးအဲ့ဒီလမ်းတွေကိုအသုံးပြုပြီးပြင်စီအောင်လုပ်တာအခုကတည်းကနေပြီးတော့သူတို့ဟာတောက်တုံးကြီးရရှိမှုနည်းလာတာဒါတွေကိုကြုံတွေ့လာတယ်ဆိုတော့သူတို့လည်းပဲဒီဆန္ဒအစိုးရဘက်ကလည်းဖြည့်ဆည်းညီနမ်းမှုရှိတဲ့အခါမှာသူ့ရဲ့ဘဝဟာဒါဟုမှသူတို့ဒီလိုမျိုးနဲ့မဆန့်ကျင်ရင်သူတို့ပေါ်မှာအာရုံစူးစမ်းမှုလည်းမရှိဘူး။အစိုးရဘက်ကလည်းဒီလိုရှိမှုတွေလုပ်တဲ့အခါမှာသူတို့ဟာဒီနီးလန်းကိုပဲနောက်ဆုံးအနေနဲ့တုံးရတယ်လို့ကျွန်တော်မြင်နေကြ။ဟုတ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာကျွန်တော်တခြားမဟုတ်ကိုဒီလိုပေါ့လေဆန္ဒပြန်ရုံရောက်ခရောက်အမှုတွေလည်းဆရာဦးသိန်းသန်းဦးကြုံမှုပါပဲ။ဆိုတော့ဥပဒေပညာရှင်တယောက်အတွေ့အကြုံရောဒီလိုထိတ်ထိတ်ပြဿနာဖြစ်ရတဲ့အကြောင်းရင်းကနေဘာတွေလို့များသုံးသပ်လို့ရလဲဆရာဦးသိန်းသန်းဦး။
နှစ်ချက်နှစ်ဖက်ဘယ်နှစ်ဖက်ရည်ပြဿနာပါလဲခုနကကိုသောက်ခပြောတဲ့အခါလဲအထိုင်တော့တော့မှန်တယ်အကုန်တော့မမှန်ဘူးပေါ့နော်ဒါကျွန်တော်ဖြစ်စင်နေရတစ်ခုနဲ့တစ်ခုမတူပွဲပြားတဲ့အခါကျတော့တစ်ခုစီလဲစဉ်းစားအဲ့တော့ဘယ်နှစ်ဖက်ဆိုတဲ့ဟာနားလည်မရှိဘူးလို့ဟာအဲ့တော့တစ်ဖက်ကလည်းဒါဟာဒီအုပ်ချုပ်တဲ့အစိုးရဘက်ကအာဏာပိုင်တိုင်းဝန်ဘက်ကလည်းအဲ့ဒီဒီလွတ်လပ်စွာစီဝေးဝင်တဲ့ထုတ်ဖို့ဆန္ဒထုတ်ဖို့ပြောကြဝင်တာအဲ့မိုးရပါခွင့်ရေးဖြစ်တယ်ဖော်ပြလို့ကျေလို့ရစောင့်ရှောက်ထားတဲ့ခွင့်ရေးဖြစ်တယ်ကြောက်ရင်ရှိတယ်ဆိုတော့အမိမှပြီကိုလို့ရဲတစ်ဖက်ကလည်းပဲဒီဆန္ဒပြတဲ့လူတွေတက်ကကြတယ်ခုနကဒေါသအတယောက်တို့ဒီမကြေမနှဖြစ်ပြီးလို့မျိုးဟိုအဆင့်ကျော်သွားမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ဆက်နေကြပဲနီးလန်းကြငင်းချမ်းစွာစုဝေးဆန္ဒပြတာပဲဖြစ်ကုန်လို့ရဲအဲ့တော့အခုကျွန်တော်တို့တိုင်းပြည်မှာဖြစ်တဲ့ကိစ္စတော်တော်များများမှာတော့အဲ့လိုဘယ်နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်ဟိုအပြန်လန်းနားလည်နိုင်တာမျိုးမရှိဘူးအုပ်ချုပ်တဲ့ဘက်ကလည်းပဲဒါကြတော့ကဲဖြစ်စဉ်တစ်ခုတည်းကိုပြောတာပေါ့ဘီဘုံရဆိုလို့ရှိရင်ဒါတို့ဘသူမှဆန္ဒပြစေရင်နော်အုပ်ချုပ်တဲ့လူကအဲ့တော့ဆန္ဒပြတယ်ဆိုတဲ့တော့မကျေတတ်တော့ မတည်းတော့အဲ့ဒီအပေါ်မှာကပိကောင်ဝိဇာတွေဖြစ်တယ်ဒါဖြင့်သူတို့ right ပဲသူတို့ခွင့်ရပဲကြားမှာရှိပါတယ်လို့ဟုတ် flight လိုက်လေလေလက်ခံတယ်နဲ့အနေထားမရှိဘူးတစ်ခါခါလည်းပဲဒေါသလျောက်စိတ်ခံစားမှုရဖြစ်တဲ့အပေါ်မှာကျွန်တော်တို့ပေါင်ထဲမှာရပ်မနေပဲနဲ့ခုနလိုတုတ်ပြန်သွားမယ်ဆိုရင်တော့မလူရတဲ့ပုံစံဒီပေါ်မှာအဲ့တော့ကျွန်တော်မြင်တာတော့ဒီဘက်ကအပြင်းအထန်နားလည်မှုနဲ့သူတို့ကိုသူ့လိုသူလုပ်ပြီးတော့ပေါင်ထဲကသွားဖို့လူရဟာဒီဆောင်ရှားဖို့ဆိုအဓိကကြတဲ့အချက်ဖြစ်တယ်လို့ဆိုတဲ့
ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေလိုက်မှမှရောက်နေပါတယ်အရင်ဆုံးတူကိုအလှည့်ပေးရင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်နေရာတော့ဆန္ဒပြခြင်းဒီအခြေခံဒုက္ခရဲ့ဒီရဲ့ဖြစ်ပါတယ်လို့အစိုးရနေရာတရားဝင်အတိမတ်ပြုလို့ပြောတာခင်ဗျာတရားဥပဒေနဲ့လက်အောက်တွေပါခင်ဗျာဒီလိုမျိုးဒီဆန္ဒပြခြင်းကြီးပြောင်းရတာတော့ကြောင့်ဒီလိုဒီသာတော့အဆူရဖြစ်ကုန်တယ်လို့ပါတယ်။တရားဥပဒေဒီသာတော့အဆူရဖြစ်တယ်။ဒီလိုရှိတောင်းတာတော့အဆူရဖြစ်ရင်ဆန္ဒကြတာဝေးကြရိုးသားသားခွင့်လွတ်မယ်လို့ကျွန်တော်ယူဆပါရဲ့။နံပါတ်၁ကကျေးတန်ရုံးနဲ့တရားကုမ္ပဏီများမှာဆန္ဒကြတာကိုတရားအလိုချင်တော့လည်းဒါကအထူးမှတ်တယ်ဒီမှာအဆူရရဲ့အနေချက်တစ်ခုလို့ကျွန်တော်တွေ့ပါခင်ဗျာ။
ဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါကျွန်တော်တို့ဟိုစာရင်းနဲ့ပေးဖို့ထပ်ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့ရဲ့စာရည်လည်းဒီနေရာမှာအလင်းသိလို့ဖော်ပြခြင်းပါတယ်ပထမဆုံးစာတစ်စောင်ကတော့ကျွန်တော်တို့ကိုလာထွန်းရဲ့ပေးစာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
ငိမ့်စုစီလို့ခေါ်တဲ့ငင်းရန်စွာဆနာပြခွင်းစီတန်းလာလျှောက်ခွင်းဆိုတဲ့အခွင့်အရေးကိုအင်တာနက်ကောင်းပြီးတော့ဖြစ်သူအကုန်လုံးနေပါကဆနာပေးအတည်ပြုထားတဲ့ဆိုတော့2008အခြေခံဥပဒေမှာထည့်ရထားတဲ့အခြေခံအခွင့်အရေးပါမပေးခြင်းပေးခြင်းနဲ့ဈေးစစ်ပေးထားတဲ့ငိမ့်စုစီဥပဒေအရပေးထားတာတောင်အချောင်းအချိုးမပြပါနဲ့ညှင်းပယ်ခံရစေပါဒီတော့ရှာရှာပပရထားတဲ့အခွင့်အရေးကလေးကိုဖန်ခံရမလားလို့မို့မရဲဆန္ဒပြတဲ့သူတွေကတော့ပြဿနာဖြစ်အောင်မလုပ်ကြမလုပ်ရဲကြတာကိုရဲရဲကြီးပြောရပါတယ်ပြဿနာဖြစ်တာဖြစ်စေတာဖန်တီးတာကတော့အာဏာပိုင်တွေဘက်ကအထီးကပါပဲပြထန်ထားတဲ့ဥပဒေအတိုင်းဆန္ဒပြတာဖြစ်လို့ဆန္ဒပြသူတွေကိုယ်တိုင်ကပြဿနာမလုပ်နိုင်အောင်နဲ့အပြင်ကဝင်လာပြီးတော့ဝေယုံတုံးကမလုပ်နိုင်အောင်ကာကွယ်ပေးရမှာကတာဝန်ရှိအာဏာပိုင်တွေရဲ့တာဝန်ဖြစ်နေတာကြောင့်မို့ပါပဲ။နောက်ပြီးတာမန်ပြည်သူတွေကတော့ဆန္ဒပြတာကိုစိတ်ဝင်စားတာစိတ်ဝင်စားတာပဲရှိတာပါ။ပြဿနာအတက်ခံပြီးတော့ဝေယုံတုံးကလုပ်လို့မရှိပါဘူး။သွားကြည့်ရင်တော့မှတိမ်ကြုံအဖမ်းခံရမှာတော့ကြောက်နေကြတာ။ပြဿနာဖြစ်အောင်ဘယ်သူတွေကိုတုံးတယ်လဲဆိုတာကအာဏာပိုင်တွေဖွဲ့စည်းထားတဲ့အယက်ဝဆွမ်းအားရှင်တို့တိတုအချိုးပြုအထောက်အကူပြုစတဲ့အဖွဲ့တွေပါအရသာအစိုးရတက်နေပြီးဆန္ဒပြစရာမလိုတော့ဘူးဆိုတဲ့အယူအဆအဖြစ်အမှောင်သမားအစိုးမြင်ဝါးတွေစတဲ့ဒစိကတာတွေကလည်းရှိနေပါတယ်ပိုဆိုးတဲ့တာတကားကငင်းချမ်းစွာပွဲပြေးသွားရင်အောင်အတရေဖြတ်မှုအကြီးညိုပြက်စီမှုနိုင်ငံတော်တစ္ဆာဖောက်မှုပုံမှန်တွေနဲ့ဖန်စီတရားဆွဲတာတွေတောင်တွေ့နေရပါသေးတယ်
ဟုတ်ကဲ့ဒါတော့ကိုလာထွန်းရဲ့စာပါသူ့ထဲမှာထောက်ပြထားတာတခုကတော့ဒီအရသာအစိုးရတက်လာပြီးဆန္ဒပြကြမလို့အစိုးရကိုဆန္ဒပြတာဟာကပြည့်ရက်ပြည့်လုပ်တဲ့ဆိုတော့အမြင်တွေရှိနေတယ်ဆိုပြီးသူ့အမြင်ကိုပြောထားပါတယ်ဆိုတော့ဒီလိုဘောလားမျိုးကြီးပြည့်ရှိနေတယ်ဆိုရင်တော့ဟိုစိတ်မကောင်းစရာပါဒီမိုကရေစီထွန်းကားတဲ့နိုင်ငံတိုင်းမှာဆန္ဒပြရဲဆိုတာအဆန်းတော့လည်းမဟုတ်ပါဘူးဆိုတော့ဟိုအစိုးရကလူလူအတွက်ကိုတာမန်ကိစ္စပါဆိုတော့ကိုစောင်းကားရဲ့ဒီလိုသဘောထားတွေကတကယ်ပဲရှိနေလားဒီလိုအမြင်တွေဟောဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေကနှိမ်နှင်းမှုအားပေးရရောက်နေတဲ့အခြေအနေတွေဖြစ်နေလား
အဲတိတ်ဖြစ်တာပေါ့ဘာလို့လဲဆိုတော့ဒီအထူးဖြစ်တော့ဒီဟိုအခုဆိုရင်များသောအားဖြင့်ဒီဆန္ဒပြတဲ့သူတွေအနေနဲ့ရောနောက်တစ်ခုကတော့ဆန္ဒပြရုံနဲ့မဟုတ်သူတွေအမြင်တွေကိုမီဒီယာတွေကနေတစ်ချိန်လွတ်လပ်စွာထုတ်ပေါ်ပြောဆိုကြတဲ့သူတွေကကိုပါဒီဒီဆန္ဒပြောတဲ့ဒီဆန္ဒပြတဲ့အပေါ်မှာအမြင်ဆောင်နေတဲ့ဒီဒီတချို့တော့လူကြီးကြောင်ဘာလို့သူပြင်ဒီအရင်တော့ဆိုရင်ဒီဆန္ဒပြတဲ့ဆန္ဒပြအစိုးရအဝေးပိုင်းနေဆိုရင်တက်မလို့ကပဲတက်မလို့ရဲ့ထောက်ခံတဲ့သူတွေကပဲအဲ့လူတွေကိုပြင်ပြီးတော့အတက်ကောင်းတာအတက်လောက်တာမျိုးပြရတာအခုနောက်ပိုင်းကျတော့ဒီတက်မလို့ကဒီ NND အစိုးရကိုထောက်ခံနေတယ်ဆိုတဲ့လူအုပ်စုတွေကပါအဲ့လူတွေကိုတိုက်ရိုက်ဟိုတိုက်ခိုက်တာတွေလုပ်လာပြန်ကဒီဟိုလူခွေကြီးတွေပေါ်မှာဒီအခြေဒီရက်တည်ထားတဲ့လူခွေစီပေါ်တော့ဆန္ဒပြတဲ့ဒီရက်ကလူခွေစီတွေအတွက်ဆိုရင်သူရဲ့ဒီလိုတက်တာဆိုဒီရန်လူရဲ့ပုံများလာဒီ NND ကိုပြောလို့လည်းမရဘူးအာဒီ NND အစိုးရကိုပြောလို့လည်းမရဘူးအဲ့လိုပြောလာတဲ့ခါမှာဒီအဲဒီဆန္ဒဒီ NND ဘက်ကလူတွေကပါဝင်ပြောလာတော့တွေ့ရအပြင်လည်းသူကတယ်မလို့ကတော့ပြောနေကြမလို့သူကတော့အငြင်းတန်းဒီလိုဒီပန်တာနဲ့ပုံလိုက်ကျင်းလိုက်လာကြတဲ့ဟာကြီးရှိလာတယ်အဲ့ဒီခါကျတော့ဆန္ဒပြောတဲ့ကျွန်တော်ဥပမာနဲ့ပြောလို့ရတာကပြီးခဲ့တဲ့နှစ်မေလမှာဒီအဲဒီခုနတာမွေမှာဖြစ်သွားတဲ့ဒီငင်းငင်းရေးစိတ်ချစ်တဲ့ကြင်ကြီးပေါ့နော်ငင်းငင်းရေးဆန္ဒပြပွဲဆိုရင်အဲ့ဒီမှာဆိုရင်ကျွန်တော်တို့အချို့ကွင်းခံရပြီးရှိရောက်ဆန်းခံရနောက်ပိုင်းမှာလူစုပေါင်းလူငယ်ဆက်ခွန်တွေတရားစဲခံရတယ်ကျွန်တော်ပါဝင်ပေါ့နော်ဆိုတော့ဒါဒီကိုကြည့်ကြရမယ်အဲ့ဒီတော့ကျွန်တော်တို့ဟာ ာဒီတက်ဆိုင်ရာမြို့နယ်ဦးစီးမြို့နယ်ညှိနှိုင်းခဲ့တာရှိရဲ့ဆိုတော့ညှိနှိုင်းနေဆိုတာကဆန္ဒပြပွဲဖြစ်စဉ်မှာဒီအရင်ကတော့ဆက်မလုပ်ဘူးတောင်းဆိုတာရှိရဲ့အဲ့မှာကျွန်တော်ညှိနှိုင်းပြီးတော့โอเคကျွန်တော်ပြန်ကြမယ်လို့ပြောပြီးသွားတဲ့အချိန်မှာမှနောက်ကရေးရဝင်လိုက်တာကျွန်တော်ခံခဲ့ရရေးရအွန်လိုင်းကျင်းနဲ့ဝင်လိုက်တာကိုခံခဲ့ရဆိုတော့ပြောရမှာကဒီဟာညီလူရှိရင်းပြောကြတယ်ဘာလို့ဒီဆိုနေပြီးဆိုညိုင်းရဲ့အလေးအထကိုသူကစိတ်တဘောမကြောက်သူကအမြဲတမ်း aggressive ဖြစ်တယ်နောက်ကကျတော့အဲ့လိုမျိုးရိုက်ဖို့အတွက်လည်းနောက်ကလူအုပ်ကအမြဲတမ်းတွန်းအားပေးနေရရှိရနောက်ကလို့ဆိုအဲ့ဒီမှာလာကြတဲ့လူကြီးရှိတယ်ဥမာဒီလူကြီးဟာငါတို့ဒီနိုင်ငံကိုစုပြီးအောင်တင်လို့နေကြတာဒီကကားလမ်းကြီးလေးပိတ်တယ်စားတဲ့ဖြစ်လို့အဲ့လိုဒီရေရတော့ရဲ့အာရုံတို့တောင်းအားပေးတဲ့လူအုပ်စုတွေလည်းရှိနေဒါကျွန်တော်တို့တင်ပေးခဲ့တဲ့ဆန္ဒပြပွဲကူမှာအခြေခံပြီးတော့စဉ်းစားတာပါအခုဆိုလည်းဒီအခုဆိုတော့ကိစ္စရက်ဒီမှာဆန္ဒပြပွဲဖြူခွင်းတဲ့ကိစ္စရက်ဒီမှာနောက်တော့ရနေပြီးအဲ့လိုတုံ့တော်တဲ့ကိစ္စတွေဆန္ဒပြောတယ်သူတို့အဲ့လိုဖြူခွင်းလိုက်တာမမှားဘူးဆိုတဲ့အယူဆချက်တွေကိုတင်ပြထားတဲ့ကိစ္စရက်ဒီကျွန်တော်တို့ရှိနေတာတွေ့ရတယ်ဆိုတော့ဒါတွေဟာအာကျွန်တော်ဒီမျိုးပြည်စီနဲ့လူခွင့်ကြီးကိုသွားတဲ့လမ်းကြောင်းမှာအဟန်သားတွေဖြစ်တဲ့အစိုးရနဲ့ဒီဆန္ဒပြောတဲ့အစိုးရနဲ့ဒီရဲတပ်ဖွဲ့ရဲ့လုံခြုံရေးကြီးရင်မဟုတ်ဘဲနဲ့နောက်မှရှိတဲ့ဒီအထူးသောလူတွေရဲ့ဒီဒီမိုကရေစီပေါ်မှာနားလည်အတိတ်ပဲဖွင့်ဆိုမှုလွဲမှားတာအဲ့ဒါနဲ့ပြောတဲ့ဒီလူရဲ့လွတ်စွာထုတ်ပြောဆိုခွင့်နဲ့ပြောညံမှာတတိယဝေဖန်မျိုးဝေဖန်နဲ့တတိယတော့မစော်ကားနဲ့စော်ကားတာဟာအလွတ်စွာပြောဆိုခွင့်မဟုတ်ဘူးဆိုတဲ့နားလည်ကျွန်တော်ပါရပြန်လို့လွဲမှားတာဒါတွေကမှအခြေခံပြီးဖြစ်တဲ့ကိစ္စရက်တွေဟာအဲဒီနေ့အချိန်မှာဒီတက်ကြလှစားသူတွေအတွက်အဆန္ဒပြောလို့မျက်နာတဲ့သူတွေဒီမျက်နှာလေးဆန္ဒပြတဲ့ဒီတွေအတွက်တော်တော်လေးကိုဟိုဟိုဘာနာဒီအကျိုးတရားမှုများနေတယ်လို့ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတင်းတန်းဦးမြင်ရောခင်ဗျာကျွန်တော်အခုပေါ်လေးဟိုပြောနေဆိုနေကြတာဆောဆောတော်တော်ရှင်တယောက်ကစာရဲမှလည်းပါပါတယ်ဒီရသားဆိုးကတက်လာပြီးဟိုဆန္ဒပြနေကြမလို့ဒါဟိုဆိုးကဟိုဒီမိုကရေစီလေးလုပ်နေတဲ့ဆိုးကတရားကိုကပြက်ရပြက်လုပ်တယ်ဆိုရယ်အမြင်မျိုးတွေရှိနေတယ်လို့သူကထောက်ပြပါတယ်ဆိုတော့ဒီလိုအမြင်မျိုးတွေကရောကျွန်တော်တို့ဒီဆန္ဒပြတဲ့သူတွေပေါ့အာဏာပိုင်တွေဘက်ကနှိမ်နှင်းမှုအားပေးရများရောက်နေတာလားဆရာ
တော်ရတာပေါ့ဗျာဒါရေပုံရပြောရရင်တော့ကျွန်တော်တို့ကဟိုဒီအစိုးရကလူမှုအစိုးရဖြစ်တာပဲဒါနဲ့မပြရတော့ဘူးဆိုတော့လက်ရုံရှိပါဘူးဒါပေမဲ့ခုနလိုလူမှုအစိုးရကိုเนาะဒီဟာလူမှုအစိုးရကိုဒုက္ခရောက်အောင်เนาะဒီအနောက်ချက်ဖြစ်အောင်လုပ်ဖို့အတွက်လုပ်တဲ့ဆန္ဒပြပွဲအတိဒါကြီးပါတို့ရတယ်လက်ရှိရှိတဲ့အစိုးရကိုဝေဖန်ဖို့အတွက်ဒါဒီအခွင့်အရေးကတော့ဒါကျွန်တော်တို့ပြည်သူတွေရဲ့ရပိုင်ခွင့်ပဲဗျာအဲ့တော့ဒီနေ့ဆိုရဆိုတော့လည်းသဘိမောက်တက်လာတဲ့လူပါပဲ။ဒါပေမဲ့ဒီလူတွေကိုနိုင်ကလည်းကျွန်တော်တွေ့လာတော့ကိုကအဲ့ဒီနေရာရောက်သွားတယ်။အုပ်ချုပ်တဲ့နေရာရောက်သွားတဲ့အခါကျတော့ဆန္ဒပြတာတော့ဟိုလိုက်လိုက်လဲတော့ရှိပြီ။အဲ့ဒီကျတော့အဲ့ဒီအနေထားအဲ့ဒီအစိတ်ခံပေါ်ကတာတာပေါ့နော်။အဲ့တော့ဟိုဒီစဖြစ်လာပြီဆိုတော့ဟိုအကျင့်ပါလာပြီတော့ဗျာ။ကျွန်တော်တို့ဒါတမိုင်းဆက်ဆက်ပြီးဟာဘယ်သူကမြောက်ပြီလို့တော့လက်မကြီးကပါ။ညာဘယ်သူကဘယ်လိုလုပ်တယ်ဆိုတော့တခါမခံမရနိုင်ဖြစ်တဲ့လေရှိတာပေါ့ခဏလို့ဒါလူလူဆိုရတယ်ဒါကိုဆိုရကိုဆိုရလည်းဘူပါမှကြည့်ရမှာပေါ့ဆိုတော့အဲ့ဒီအယူဆတော့ကျွန်တော်သဘောမတူဘူးကြာအဲ့ဒါဟာတော်တော်များများလဲလက်ရှိမှာရှိနေတယ်လို့ကျွန်တော်ထင
်ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းလေလိုင်းမှာကျန်နေပါသေးတယ်တူဦးကတော့ကိုဇာနီမောင်ဖြစ်ပါတယ်နယ်သာလန်ကပါကိုဇာနီမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ရောအဲ့ဒါကနော်နှောင်းရှိပတရားတဲ့ဖွဲ့ဒီအုပ်ချုပ်ပုံရောတည်တဲ့ရေးကိုစေအုပ်စုကကျွန်တော်ခြင်ထားတော့ကြတော့စေအုပ်စုကပြည်သူတွေကိုအများရန်ရန်လုံရောတာဆန္ဒပြသူတွေကိုသူတို့မထင်လို့မျိုးတာဒီတော့အပြည့်မျိုးမျိုးချပြီးတော့သူတို့ဒီအဘော်တို့အဲ့လိုမျိုးရိုင်းနှံမှုတွေဖြစ်တာလို့ပဲကျွန်တော်မြင်ပါတယ်
โอเคကိုဇာနီမောင်ဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူးလေးလေးလိုက်မှမှရှင်းနေပါသေးတယ်စင်ကူနိုင်ငံကကိုနေဦးလေးမှာကိုနေဦးလေးသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့ပြောမယ်ဆိုရင်တော့အများကြီးပဲပေါ့ဗျာဒါပေမဲ့တော့တတ်နိုင်နေများတော့ချုပ်ပြီးပြောပြပါကျွန်တော်မြင်တာကတော့ဗမာနိုင်ငံမှာအခုဒီမိုကရေစီဆိုတာဘယ်တော့မှမကြသေးပါဘူးလုံနေကြတာပေါ့နော်လက်ရှိလည်းပြည်သူရွေးချယ်တဲ့အစိုးရလုပ်တာပေါ့နော်အစိုးရရောက်ရဲဆိုရမယ်ဒီပြန်နေတဲ့သူကအုပ်ချုပ်ရေးသဘောတရားအရတိုင်းပြည်တည်ငြိမ်အောင်အုပ်ချုပ်ရမယ်သဘောတဘာဝတွေရှိတယ်စီးပွားရေးတွေအဆင်ပြေအောင်လုပ်ရမယ်သဘောတဘာဝတွေရှိတယ်ရှိတဲ့အခါကျတော့အရင်တုန်းကသူတို့ကပြည်သူအစိုးရဖြစ်အောင်လုပ်ခဲ့လို့ဆန္ဒပြခဲ့တာမှန်ပေမဲ့ဒီနေ့ဒီချိန်ခါမှာကျတော့အုပ်ချုပ်သူရှုတော့အောင်ရတချို့ကိစ္စတွေကျတော့ဘယ်လိုမြင်လဲဆိုတော့ဒီခမားစင်းလာကြည့်ဗျာကိုဆောင်ခါတို့ဟာလားဘသူတို့ဆိုတာဆန္ဒပြကြတယ်ဆိုပါစို့ဆန္ဒပြဒီလူတွေပဲဆန္ဒပြနေကြဒီလူတွေကလိုင်းစင်းယူပြီးဆန္ဒပြနေသလိုဖြစ်မနေဘူးလားကျွန်တော်ပြောချင်တာ တကယ်တကယ်တော့လွတ်တော်မှာဒီသူတွေရဲ့ဆန္ဒကိုအတိုက်ခံရပဲဖြစ်ဖြစ်လွတ်တယ်ထဲမှာပါတဲ့ပုဂ္ဂိုလ်တွေရပဲဖြစ်ဖြစ်ပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းအရာရသင့်ရထိုက်တာတွေကိုတင်ပြပေးနိုင်ရမယ်အဲ့ဒါကလည်းအဓိကကြပါသူတို့ကမပြောတဲ့အခါကျတော့လမ်းပေါ်မှာထွက်တယ်ဗျာလမ်းပေါ်မှာထွက်ပြီးတော့ရိုးရိုးလှုပ်တယ်ဗျာရိုးရိုးလှုပ်တဲ့မှာလူသူကလူတစ်တောင်းစုထားတယ်ဆိုပါဆိုအဲ့လူတစ်တောင်းကအရှူစင်ဆုံးလူတွေမဟုတ်ဘူးတခါတလေနောက်ဆုံးကြတဲ့လူကရှင်းရင်ကြောရင်လူယုံမာတယောက်ဖြစ်ရင်ဖြစ်နေမယ်ပေါ့အဲ့တော့ယုံရင်ဆံကလုံးရင်လုံးမယ်ပေါ့ဆိုတဲ့အခါကျတော့အုံဆုံးသူရှူတော့အောင်ရကြတော့ဒါတွေကလက်မခံနိုင်ဘူးဆိုတဲ့သဘောကိုရှိပါတယ်စင်ကာပူမှာကျတော့ဥမာ public corner ဆိုတာရှာတာအဲ့ဒီနေရာတစ်ခုမှာပဲလုံးခွင့်ရှိတယ်လိုင်းစင်တင်ရတယ်တင်ပြီးရင်အဲ့ဒီနေရာမှာလုံးရတယ်ရဲတွေကဝန်းရံထားတယ်စောင့်နေတယ်စောင့်နေရပြီးတဲ့အခါကျသူတို့ပြောချင်တာပြောလို့ရတယ်ဥပဒေနဲ့ညီတဲ့စကားကိုပဲပြောလို့ရတယ်ဥပဒေနဲ့လုံးလို့တခုမှမရပါဘူးကြာ
ဟုတ်ကဲ့တခုတော့ရှိတာကိုနေဦးလင်းစင်ကူနဲ့ရှင်ပြောလို့မရတာတော့စင်ကူကဘလို့ပဲဖြစ်ဖြစ်တစုံတရာတရားဥပဒေစိုးမိုးရေးရှိတယ်ကျွန်တော်မြန်မာနိုင်ငံမှာစင်ကူလောက်တရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေမျိုးနဲ့တော့တရားရည်ကျွန်တော်ရှင်ပြောလို့မရဘူးလို့ဟိုယူဆပါတယ်ဆိုတော့နောက်တစ်ကျွန်တော်တို့ဒီစာပေးဖို့ဆွေးနွေးထားတာတခုရှိနေပါသေးတယ်ဦးစိန်မောင်ရဲ့စာပါမနန်းလောင်ဖတ်ပြပေးပါဦးမယ
်ဟုတ်ကဲ့ပါရှင်ဆန္ဒထုတ်ဖော်ခြင်းဆန္ဒပြခြင်းတို့ဟာတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းမှာလှုပ်ခွင့်ရအဖြစ်သတ်မှတ်ကြပါတယ်။သို့တော့ငြိမ်းချမ်းစွာဆန္ဒပြတာမျိုးဖြစ်ရမယ်။စနစ်တကျဖြစ်ရမယ်။အမုံတရားမပါတဲ့ပျော်ကကင်းတဲ့လုပ်ရမျိုးဖြစ်ရမယ်တဲ့။အရေးအကြီးဆုံးကတော့သတ်မှတ်ပြဒဏ်ထားတဲ့ဥပဒေစည်းကမ်းစည်းမျဉ်းများနဲ့အညီဖြစ်ရမယ်။အစိုးရရဲ့အာဏာပိုင်များရဲ့ခွင့်မြုပ်အမိန့်ကိုကြိုတင်ရယူထားပြီးဖြစ်ရမယ်ဆိုတဲ့အချက်တွေနဲ့ပြည့်စုံဖို့တော့လိုမယ်လို့ထင်ပါတယ်တဲ့။ပေါ်ပြပါအချက်တွေနဲ့ပြည်ဆောင်ရင်တော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူတွေရဲ့ကြားမှာထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။ပြည်လက်အောင်ဖြည့်ရှင်ရမယ်နီလာနဲ့ဖြည့်ရှင်နီကတော့ဆန္ဒပြသူတွေနဲ့အုပ်ချုပ်မှုတာဝန်ရှိသူအစိုးရကိုစားပြုသူတို့ငြိမ်းချမ်းစွာတိုက်ရိုက်ညှိနှိုင်းဆွေးနွေးဖြည့်ရှင်ကြမယ်နီလာဖြစ်တယ်လို့ထင်ပါတယ်တဲ့။ဒီလိုဖြည့်ရှင်နီကိုဖျက်ဆီးမဲ့ထိတ်တဲရင်ဆိုင်မှုဖက်ကိုဆွဲခေါ်မဲ့အာဏာပြုမဲ့သူတွေလှုံ့ဆော်မဲ့သူတွေရန်သူတွေကတော့လက်မဲ့ကြီးတွေရဲ့ပျော်ကားနဲ့ပါဝင်လှုပ်ရှားလာမဲ့သူတွေပဲဖြစ်ပါတယ်။ဒီလိုလူတွေပါမလာဖို့ကိုရိုးသားစွာဆန္ဒထုတ်ဖော်သူတွေကစီစစ်ဖယ်ရှားထားဖို့လိုပါလိမ့်မယ်။အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီလိုလူမျိုးတွေကိုတော့စီစစ်ဖော်ထုတ်ပြီးတိတိကျကျထိထိရောက်အရေးယူဖို့အလွန်အရေးကြီးကြောင်းထောက်ပြဆွေးနွေးလိုပါတယ်။အစိုးရကိုတိုက်ခါကြအောင်ဖန်တီးလာတဲ့ထောင်တွင်းဆန္ဒပြမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်တဲ့နိုင်ငံရေးပျော်ကားမျိုးတွေကိုတော့တွေ့လာရပြီးဖြစ်လို့အထူးသတိထားစောင့်ကြည့်ကာကွယ်ရမယ့်အချိန်ရောက်လာနေပြီဆိုတာကိုပြည်သူအလုံးသိရှိဖို့တင်ပြဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ Okay.ဟုတ်ကဲ့ဒါကတော့ဒီမိထီလာမျိုးကဥစိန်မော်ရဲ့စာပါဆိုတော့ဒီဥစိန်မော်ရဲ့နောက်ကွယ်ဟိုစာထဲမှာတော့ဒီနောက်ကွယ်ကပြောကားတွေအန်ဒီရသူထောက်ပြထားတာလည်းရှိပါတယ်ဆိုတော့စစောကတခုကိုနေဦးလင်းလဲစင်ကူနိုင်ငံကိုနေဦးလင်းလဲဆွေးနွေးတော့တာတခုရှိပါတယ်ဟိုဟိုဆန္ဒပြတဲ့လူတွေအားလုံးထဲမှာဟိုအကုန်လုံးကတော့ဟိုသူတော်စင်နေကြီးမဖြစ်နိုင်ဘူးဆိုပြီးသူတချက်ထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုဆောင်ကောက်ဆွေးနွေးစီချင်ပါတယ်ကျွန်တော်တို့ဒီရူးသသားနဲ့ဆန္ဒပြတဲ့လူတွေရှိတယ်ဆိုရင်တစ်ချိန်ထဲမှာပဲဒီရှားထဲမှာပဲပြဿနာရှာခြင်းလို့လုတ်ပြဿနာမတက်တဲ့အောင်ဖန်တီးခြင်းတဲ့လူတွေလည်းပါလာနိုင်တယ်ဆိုတော့အခြေအနေမျိုးတွေလည်းရှိတယ်ဆိုတော့အမြင်တွေရှိနေပါတယ်ဆိုတော့ဒီလိုကိစ္စမျိုးတွေပေါ်လာမယ်ဆိုရင်ဒါတွေကိုဟန်တာကိုတားဆီးကိုဒီကိုဆောင်ကားလိုတက်ကြွလို့ရှာသူတွေကဘယ်လောက်ထိပြင်ဆင်ထားတာမျိုးတွေရှိလဲ
ဆိုတော့ကျင်းတည်တာကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးမှာဟိုပါတဲ့လူတွေဟာဆန္ဒပြတယ်ကျွန်တော်တို့ရဲ့ဘက်တော်သားတွေသူပြင်တော့ကျွန်တော်တို့ဘက်တော်သားတွေပြောခါမှာကျွန်တော်တို့ရဲ့ value ဟာဒီဒီလိုရှင်နဲ့လွတ်လပ်စွာတူဖို့ပြောဆိုကြလူခွင့်ဒီဆန်နှုံးဒီပုံမှာပဲကျွန်တော်တို့ရည်တည်တယ်ကျွန်တော်ကဘယ်အစိုးရစတဲ့ဖြစ်ရင်ဘယ်သူစတဲ့ဖြစ်တဲ့အလိုလူပုံမှာကျွန်တော်တို့မရည်ဘူးကျွန်တော်ကတကယ်ဒီလူရပိုင်ခွင့်ဆိုတဲ့ဒီမူပုံမှာပဲကျွန်တော်ရည်တည်ပြီးဘာတူမဆိုဘူးလည်းပြောဆိုတာမျိုးကျွန်တော်လုပ်ပါတယ်ဆိုတဲ့အခါကျတော့ဆန္ဒပြတဲ့နေရာမှာဆန္ဒလူမျိုးဒီသူရဲ့ပြောဆိုဝေဖန်မှုတွေကိုတားလို့ရတာရှိပါတယ်ဆိုတော့အထူးဖြစ်တော့ဘလူဟာမျိုးကိုတားရတယ်ဆိုတော့သူရဲ့ပြောဆိုမှုဟာဒီလူပဲဒီကမှာတဟတာတာမဖြစ်အောင်ဆန္ဒပြပြီးတစ်ခါကြီးဖြစ်ပွားလာအောင်လှုပ်ဆောင်ပြောဆိုတာရယ်နောက်တစ်ခုကကြတော့ဒီဆန္ဒလူကြီးရဲ့ဒီမတူတွဲပြပုံကိုပါအခြေခံပြီးတော့အဲ့ဒီဟာတွေကိုဒီလူပဲကြီးကနေပြီးတော့ဖယ်တင်လာအောင်ဒီပြောဆိုရဲဒီအမုန်းစကားတွေဆန္ဒပြောရဲဒီအန်ဂျီရဲ့စကားတွေဒါတွေကိုပြောဆိုလာပြီဆိုရင်တော့ကျွန်တော်တို့ဟာအဲ့ဒီဆန္ဒပြပွဲမှာပြောဆိုရဲဒီလိုမဖြစ်မီတားဆီးရမှာဖြစ်ပါတယ်အဲ့လိုမှမဟုတ်ဘူးနဲ့ဒီလိုအစိုးရကဝေဖန်တာဆန္ဒဒီလိုမျိုးဒီ community ရဲ့ဒီစိတ်ယုံတွေကိုကျွန်တော်တို့ကကန့်ကွက်ဆန္ဒပြတဲ့ဟာမျိုးဆိုရင်ကျွန်တော်မဖြစ်မနေခွင့်ပြုပေးရမှာဖြစ်ပါတယ်ပြီးတော့လည်းပဲလက်ရှိအခြေအနေကဒီဒီလက်ရှိငင်းချူချီဥပဒေကိုအားလုံးသိတဲ့အတိုင်းနဲ့ကျွန်တော်တို့ဟာအကြောင်းကြားရုံနဲ့အဆင်ပြေတယ်လို့ရေးထားတော်လည်းပဲဒီနေ့အချိန်မှာအကြောင်းကြားရုံနဲ့မပြီးဘဲနဲ့ သူကဘယ်နေရာတွေမှာမပြရဘူးဥမာသင်တာအခုဒီလိုကအခုလည်းလိုဖြစ်နေတဲ့ဒီကရင်ကြီးပြည်နယ်ကရားပြည်နယ်မှာပေါ့နော်ကရားပြည်နယ်မှာတော့ဘယ်နေရာတွေမှာမပြဘူးဆိုပြီးတော့ပြည်နယ်ဆိုရကနေပြီးတော့ဒီမြို့နယ်ရေးအနာပိုင်းနဲ့အဆင့်ထုတ်ပြန်ထားတဲ့ညင်သားချက်တွေအများကြီးထွက်လာတယ်ဒီကတည်းကအခုဘုဇုံကြီးနဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စရပ်တွေပေါ့အဲ့တော့ဒါဆိုရင်ဒီပြည်တော်စုအစဉ်အစိုးရပြည်တော်စုအစဉ်လွတ်တော်ကျွန်တော်ဒီအစိုးရကိုယ်တိုင်ကြာခံထားတဲ့ဒီဥပဒေတရက်ကိုပြည်နယ်အစိုးရတွေတိုင်းဒေသကြီးအစိုးရတွေကဘလို့ခဲလို့အမိန့်တွေထုတ်ပြန်ပြီးတော့ဒီဥပဒေပေါင်းကျော်လွန်ပြီးဆောင်ရွက်တဲ့ကိစ္စရပ်တွေကိုလည်းယနေ့ချိန်ဒီတိုင်းမပြေလည်အောင်မဖြေရှင်းနိုင်ဘူးကျွန်တော်တို့ကမြင်နေနောက်တစ်ခါကျတော့ကျွန်တော်ပထမတစ်ယောက်စဉ်းစားတဲ့အချိန်မှာဒီရှင်းလို့ဥမာပေးတာကိုကျွန်တော်တို့ကတွေ့ရတယ်ရှင်းလို့ဟာဒီဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်တို့စံထားလို့ရတဲ့နိုင်ငံမဟုတ်ပါဘူးရှင်းလို့ရတော့ဒီပွားရေးရခုမျိုးပြတ်တဲ့နိုင်ငံဟုတ်ကောင်းဟုတ်ပါလိမ့်မယ်တို့တော့လည်းပဲဒီမိုကရေစီနဲ့ပတ်သက်ရင်ဒီသူ့ဂရုစီမှာလည်းဖန်ကြီးခံထားရတဲ့တက်တော်လှစားသူတွေအများကြီးရှိတယ်ပေါ့နော်နိုင်ငံရေးသမားတွေအများကြီးရှိတယ်တို့ကကျွန်တော်ဆန္ဒပြလို့အဲ့လိုရဲမှာဒီဆန္ဒဆန္ဒပြပွဲတစ်ခုကိုအပြင်းအနေလာပြီးရုံးရင်းစကန်ဖြစ်အောင်လုပ်တာအာဆန္ဒပြအနောက်ရှက်ဖြစ်ပြောင်းလောက်တာဆိုရင်အဲ့ဒီဟာကိုဥပဒေကြောင်းအရဆန္ဒပြတဲ့သူတွေကိုအကောက်အွယ်ပေးရမယ်အဲ့ဒါကိုရေးရချက်ချင်းကြည့်ရှင်းရမယ်ဆိုတော့အဲ့လိုမဟုတ်ရင်တော့ဆန္ဒပြောတဲ့ဒီစုပူရတဲ့အကျန်းဖက်တာတွေဂျိုးရင်းစံကဖြစ်တာတွေတော့ဒါဖြစ်လာနိုင်တယ်ပေါ့ဒါကကျွန်တော်ကဆန္ဒပြတဲ့သူတွေတာဝန်လုံးဝမဟုတ်ပါဘူးဒါဟာဆန္ဒပြတဲ့သူတွေကိုရေးကပဲဒီလိုအကောက်အွယ်ပေးဖို့အတွက်ဒီလိုစုပူမှုရင်မဖြစ်အောင်ရေးကပဲဥပဒေနဲ့စနစ်တကျအကောက်အွယ်ပေးပြီးဖြည့်ဆင်းပေးရမယ်တာဝန်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆောင်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲကိုစာရေးသားပြဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အခုတော့ကျွန်တော်တို့နိုင်ငံမှာဆန္ဒဖော်ထုတ်ပွဲတွေမကြာခဏပေါ်ပေါက်နေတဲ့အကြောင်းတွေကိုသတင်းမီဒီယာတွေကရောလူမှုကွန်ရက်တွေကပါကြားသိနေရပါတယ်ဆန္ဒဖော်ထုတ်ပွဲကိုကြည့်ပြန်တော့လဲတမတော်ထောက်ခံပွဲတွေခြေဥ်မပြင်းစင်ရေးနဲ့ပြင်းစင်ရေးထောက်ခံဆန္ဒပြပွဲတွေမိမိတို့ရဲ့အခွင့်အရေးနဲ့တရားမျှတမှုရရှိရေးဆန္ဒဖော်ထုတ်ပွဲတွေကနေတဲ့မီဒီယာလွတ်လပ်ခွင့်ရရှိရေးဆန္ဒဖော်ထုတ်ပွဲတွေအဆုံးလင်မှာပဲဒီဆန္ဒဖော်ထုတ်ပွဲတွေအများပြပေါ်ပေါက်လာတဲ့အဓိကအကြောင်းရင်းကစနစ်ဆိုးကိုဖတ်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့မညီမျှတဲ့စီမံခန့်ခွဲမှုတွေကြောင့်ဆိုတာထင်ရှားနေပါတယ်ဒီလောက်အများပြလုံးတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအစိုးရအနေနဲ့တစ်ချိန်တည်းတစ်ထိုင်တည်းဖြည့်ရှင်းဖို့ရန်2008နာဂက်ခြေဦးကကန့်လန့်ခံနေသလိုပြည်ထရေးတရားစီရင်ရေးဥပဒေပြည့်အပိုင်းတွေမှာလည်းအစိုးရအနေနဲ့အပြည့်အဝမထိန်းချုပ်နိုင်သေးတာကြောင့်လို့ပဲယူဆမိပါတယ်။နောက်ပြီးလွတ်တော်ကိုယ်စားလှယ်တွေအပိုင်းမှာလည်းဥရေပြင်ဆင်ဖြည့်ဆွတ်ရေးအပိုင်းတွေမှာအားနည်းချက်တွေရှိနေတယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်ထရေးအနေနဲ့စစ်ကောင်းဆောင်တွေရဲ့အကျိုးစီးပွားနဲ့အခွင့်အာဏာတွေကိုထိပါလာမဲ့ဆန္ဒဖော်ထုတ်ပွဲတွေကိုအင်အားသုံးနေနေဖြုတ်ခွင်းကြပေမဲ့အစိုးရအပေါ်မကျေနပ်တဲ့ဆန္ဒဖော်ထုတ်ပွဲတွေလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်ဆန္ဒဖော်ထုတ်ပွဲတွေကိုတော့အကာအကွယ်တောင်ပေးထားကြတာကထင်ရှားနေပါတယ်အထင်ရှားဆုံးကတော့မဘာသာဆရာတော်ဥဝေသူကမလို့မှနိုင်လို့မရတဲ့လွတ်တော်တဲကအစိတ်သားတွေကိုဖျားလို့ကိုးကွယ်တင်ချောင်းဟောပြောယုံနေမကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အမေစုကိုလည်းယဟန်ပါဇက်နဲ့မထိုက်တန်တဲ့မိုက်မိုက်ရန်ရန်ပြောဆိုပြီးပဋိပက္ခတွေဖန်တီးနေတာတောင်ပြည်ထဲရေးကဟန်တားခြင်းမရှိတဲ့အချက်ပါပဲခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါဆိုတော့သူ့စာမှာတော့ဒီမြန်မာနိုင်ငံရဲ့ပြည်ထောင်တိုင်းမှာဒီနောက်ဆုံးဒီပူရာဆိုင်တယ်လို့ပဲပြောရမှာလားမသိဘူးဖွဲ့စည်းပုံချက်တဲကိုသူကထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်ဥပဒေရှိတော့ကနေဆရာဦးသိန်းတန်းဟိုဆွေးနွေးစေချင်ပါတယ်အခုတခုရှိတာဖွဲ့စည်းပုံပြင်ဖို့ဆိုတာလဲလက်တလုံးမှာဖြစ်လာအောင်မဟုတ်သေးဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုဟိုဆန္ဒပြဝဲတွေမှာငြင်းငြင်းချင်းဆန္ဒပြရဲ့နေရာမှာထိတ်ထိတ်ပြဿနာမျိုးတွေပုံမလာအောင်ဖြည့်ရှင်းလို့ရနိုင်မယ်တခြားနီလန်ရောဗာများမြင်ပြီလဲဆရာ
အဲ့တော့ဥပဒေကိုလေးစားလိုက်နာဖို့ဆိုတဲ့ချက်ကြီးကခုနကျွန်တော်ပြောရတဲ့ချက်ထဲမှာနှစ်ဖက်စလုံးကအရာပဲလေ။ဟောခုနဟိုမောင်တသနာပြောတာလည်းဟိုသဘောတူရမယ်အပိုင်းကြီးအများကြီးပါပါတယ်။ဆက်လို့ပဲပေါ့ဗျာ။ဟိုတို့လူချင်းနဲ့ဒီအပိုင်းမျိုးတွေ orientation ကိုတွားနေတဲ့အချောင်းဆိုရင်ဟိုဘာမှသက်သနာမရှိဘူး။ဒါဟောတို့လူချင်းနဲ့တို့မလူချင်းဘူးတို့ထိခိုက်နိုင်တဲ့အပိုင်းတွေဆိုရင်ဆန္ဒပြဖို့ကိုကင်းတဲ့အပိုင်းတွေကဒီသူတွေရဲတဲ့အပိုင်းတွေကဟိုအကျန့်ခဲ့နေနေတာဗာလားဒါမျိုးတွေရှိဟိုတစ်ဖက်ကဆန္ဒပြသူကကြမ်းထွက်လို့နေနေရလို့ကျွန်တော်မဆိုလို့ပြ။အဲတော့အဲ့ဒီလိုအမျိုးသားကွဲပြားနေတာတွေရှိတော့ကြေညာကကျွန်တော်တို့အစိုးရကလည်းပဲခုနကတောင်းရှိကိုယ်စီပုံရအကုန်လုံးကိုမကိုင်းနိုင်ဘူး။ဒီအုပ်ချုပ်ရေးရန်နဲ့အခုတော့ဒါတောင်တန်ဟန်လို့ဆိုတာသူရဲ့အုပ်ချုပ်ရေးဌာနကသမ္မတနဲ့အောက်ရောက်သွားပြီလေ။အရင်တော့ဆိုရင်ခုနကပြောတဲ့အတိုင်းနဲ့တော့ဒီ2012ရေးစုစီကဘလို့ခွင့်ပေးပြီးသူတို့ခွင့်ပေးနေမှာပြီလား။အခုခုစီမှာပြုတာဆိုတော့ဥပဒေရဲ့အထက်ကတို့ရရှိနေအဲ့တော့ဥပဒေကိုလေးစားနိုင်တာလို့ရှိရင် ဟုတ်သူတွေကစာနာပြတွေကဥပဒေကိုလေးစားလိုက်နေလို့ဆိုခုနဒီပြောတယ်လို့ပဲဒီဘိုင်ယန်စော်ကတွေနော်ဒီအဘိုဒီယာတွေတို့တို့လုံးစော်တာမျိုးဟုတ်ပဲနဲ့မိမိခွင့်ရေးအတွက်မိမိအခြေခံခွင့်ရေးအတွက်ကြားပိုင်ကိုဒီတင်ပြတာမျိုးနဲ့လေးစားလိုက်နိုင်ခဲ့မယ်ဆိုရင်တော့ဒါကျွန်တော်တို့ကတနာမတက်ခင်မဲ့လုပ်နိုင်တယ်လို့ဆိုတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးခဲ့ကြတဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းအတန်းဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကကိုရင်ပါဝင်ဆွေးနွေးရတဲ့ဒီမှတ်ချက်တွေရေးသားပေးဖို့တွေနဲ့တော်တော်ရှင်တွေအားလုံးလည်းထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ Thank you.